ဒါဟုလက်နက်တွေအသုံးပြုခဲ့တယ်ဆိုပြီးစီးပွားပေါ်စီးရဲရအေးအေးဖို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ထိတ်တန့်လွတ်တော်အမတ်တချို့ကအခိုင်အမာထောက်ခံနေပေမဲ့အမေရိကန်လူထုကလက်ခံအောင်လုပ်ဖို့တော့လိုအပ်နေဆဲဖြစ်ပါတယ်ဝါရှင်တန်ပို့စ်သတင်းစာနဲ့ ABC News ရုပ်သံဌာနတို့ရဲ့လူမှုစစ်တမ်းမှာတော့စီးရီးယားဆိုးရွားကိုမစ်ဆိုင်းတုံးမြန်နေနဲ့တက်ခိုက်မဲ့အစီအစဉ်ကိုစန့်ကျင်သူ59ရာခိုင်နှုန်းနဲ့ထောက်ခံသူကတော့36ရာခိုင်နှုန်းသာရှိနေတာတွေ့ရတာပါဗြိတိန်နဲ့ပြင်သစ်တို့လိုတခြားမဟာမိတ်နိုင်ငံတွေနဲ့အတူလေကြောင်းကထိုးစစ်ဆင်မယ်ဆိုရင်တော့ထောက်ခံသူက46ရာခိုင်နှုန်းထိရှိပါတယ်တင်ရှားတဲ့ဖြူသူတိသနာဌာနရဲ့စစ်တမ်းမှာတော့လေကြောင်းကတိုက်ခတ်မှုကိုကန့်ကွက်သူ48ရာခိုင်နှုန်းနဲ့ထောက်ခံသူက29ရာခိုင်နှုန်းသာရှိနေတာပါစစ်တမ်းကောက်ခံမှုရဲ့84ရာခိုင်နှုန်းကတော့လေကြောင်းထိုးစစ်တွေကြောင့်အမေရိကန်ကိုဆန့်ကျင်တဲ့အမြင်တွေပေါ်ပေါက်နေတယ်လို့မြင်ရတယ်လို့67ရာခိုင်နှုန်းကတော့အမေရိကန်အနေနဲ့စစ်ပွဲမှာရေရှည်ပါဝင်ရမယ့်အခြေအနေမျိုးတွေဖြစ်လာနိုင်တယ်လို့ယူဆကြပါတယ်စစ်တမ်းတစ်ခုစလုံးကိုတော့စီးရီးယားရေးယူမယ့်အစီအစဉ်တွေကိုထောက်ခံမှုရလာစေဖို့သမ္မတဥပမာနဲ့ထိတ်တန့်အစိုးရအရာရှိတွေနောက်ဆုံးအကြိမ်ကြိုးပမ်းနေကြတဲ့အချိန်မတိုင်မီဩဂုတ်လ29ရက်နေ့ကနေစက်တင်ဘာလ1ရက်နေ့အတွင်းလူပေါင်း1000ကျော်ရဲ့သဘောထားတွေကိုအခြေခံပြုစုထားတာဖြစ်ပါတယ်